ရှင်းချင်ရောက်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ်အကောင့်ထဲဖော်ရေးဆိုင်ရာညှိနှိုင်းအစီအစဉ်ကိုတက်ရောက်ဖို့အတွက်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSA ကဗိုလ်ချုပ်ကြီးရွှေစက်ကဒီကနေ့ဇန်နဝါရီလ6ရက်နေ့မှာတာချီလက်ကနေနေပြည်တော်ကိုတွားရောက်မယ်အကြောင်း
RCSS ကကြေညာချက်ထုတ်ပြန်ထားပါတယ်။နေပြည်တော်မှာရှိနေတဲ့အတွင်းမှာတော့နိုင်ငံတော်အကြီးအကဲတွင်လည်းတွေ့ဆုံမယ်လို့ကြေညာချက်မှာဖော်ပြထားတာဖြစ်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နောက်ကဗိုလ်ချုပ်မှုကြီးမြောက်လှိုင်ဒုနယ်လည်းတွေ့ဆုံဆွေးနွေးပွဲရှိနေပါတယ်။ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစက်ကအပြည့်ရစာချုပ်NCA မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်စစ်ပွဲရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့PPSD ရဲ့ယာယီအဖွဲ့ခေါင်းဆောင်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလကအပြည့်ရစာချုပ်NCA လေးနှစ်ပြည့်အခမ်းအနားကိုဟိုမင်းလင်းခေမိုးနယ်နမ်ဆန်တောင်ကြီးကနေတဆင့်နေပြည်တော်ကိုလာရောက်ဖို့စီစဉ်ခဲ့တဲ့ဗိုလ်ချုပ်ကြီးရွှေစက်ရဲ့ခီးစဉ်ကိုတော့တက်မတော်ကခွင့်မပြုခဲ့ပါဘူး။ဒီလိုခွင့်မပြုတာကြောင့် RCSS အဖွဲ့ဟာNCA လေးနှစ်ပြည့်အခမ်းအနားကိုမတက်ရောက်နိုင်ခဲ့သလိုပဲတခြား